တရုတ်ယူနန်ပြည်နယ်ထဲမှာပြင်းထန်ဆုတ်ယောင်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဆက်ရုံအလုပ်ရုံတွေပိတ်လိုက်တဲ့အတွက်ယာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရပြန်နေကြပါတယ်။ပြန်လာသူတွေမှာယောဂါရှိမရှိမြန်မာကျန်းမာရေးတာဝန်ခံတွေစစ်ဆေးနေပေမဲ့ဝင်လာသူဥယေကများလာနေတာကြောင့်ခင်မီယောဂစစ်စေးရေးဆက်တွေတက်ဆင်ဖို့မြန်မာပြည်သူ့ကျန်းမာရေးဖွဲ့ကပြင်ဆင်နေပါတယ်ဒီအကြောင်းကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမင်းမြန်တင်ပြထားပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့လာတဲ့တရုတ်ယူနန်ပြည်နယ်မှာစစ်ရုံလုံးယုံတွေပိတ်လိုက်တာကြောင့်ယူနန်ပြည်နယ်ထိုင်းချုံမြို့ကနေတချင်းပြည်နယ်ကမ်ပိုက်ဒီလာကိုဖြတ်ပြီးပြန်ဝင်လာတဲ့မြန်မာအလုပ်သမားတွေဟာ3ရက်အတွင်းရောက်1000ကျော်သွားပြီဖြစ်ပါတယ်နောက်ရက်တွေမှာလည်းထပ်ပြီးဝင်လာနိုင်ရည်ရှိရာကြောင့်ကျမတွေဝန်ထမ်းတွေထပ်ဖြစ်နေသလိုခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်မှုပြင်ဆင်နေရတဲ့အကြောင်းဝိုင်းမော့မျိုးနယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိန်းမျိုးကပြောပါတယ
်အခုချိန်ကတော့ပုံမှန်ပါပဲဟုတ်ကဲ့ဒီလိုလိုလိုတဲ့ဒီလေးဆက်ပြီးဖော်ပြနေတာပေါ့နော်ဒီအနေနဲ့တော့ပြည်သူ့ကျန်းမာရေးလူငယ်အားလုံးတော့အမစကန်ရရလို့တက်မလို့တက်ချင်လို့ဒီလိုလိုပုံစံပေါ့အဲ့ဒါလည်းကျွန်တော်ထောက်မိနေရတဲ့ချိန်နဲ့ပေါ့
ကံပိုက်ကြီးလာကနေပြောင်းဝင်လာတဲ့သူတွေမှာယောဂကုသခံရတဲ့သူမရှိသေးကြောင်းတချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်းမြစ်ဝင်ကြီးဦးစောဝင်းကပြောပါတယ်
။မနေ့က300လို့ပြောနေတယ်940ကျော်လောက်ပြတ်ပြတ်ဖြစ်လာတယ်ခင်ဗျ။အဲစီးစစ်တာတော့အချမ်းတိုင်းတာတော့ကျွန်တော်တို့ကိုတန်တရားလူနာတရားမှမတွေ့ရတဲ့မနေ့ကတော့ဟိုကြီးရဖြစ်တယ်လို့ပြောလို့ရပါတယ်ခင်ဗျ။မတော်ပြုတ်နေနိုင်ငံလည်းကိုယ့်ဘက်ကနေဒီဘက်နဲ့အထူးအရေးပေါ်သွားပြရမရှိရင်ဝန်ဆက်သွားလာမလုပ်ပါနဲ့ဆိုကိုယ့်ဘက်ဒီဘက်လည်းအိနိုင်တာရှိပါလေ
။နေရပြန်လာသူတွေကိုကျမကြီးဝန်ထမ်းတွေကတိတိကျကျစစ်ဆေးပြီးနေရတွေ့ရတဲ့အတွက်စိုးရင်စိတ်အနေငယ်လျှော့သွားပြီးနေပြန်ဝင်လာတဲ့သူဦးကြီးကတော့တိတ်များလာရဲ့လို့ဝိုင်းမော်ဒေသခံကိုညံထွန်းကပြောပါတယ်
အမြဲဟိုမနေ့ကတော့ထိတ်တုံးနဲ့တက်ခဲစိတ်ရောလူ400ကျော်ပြန်ဝင်လာတယ်ကျွန်တော်ဒီချင်းမီနေသားတွေညားတော့ဟိုမှာလုတ်သွားလုတ်တာတော့စိတ်ပူကြရတော့မရှိဘူးဒေသကအစမဆောင်ရွက်နေတာတွေ့တယ်
မြန်မာနဲ့နေသမယင်းထိစပ်နေရတရုတ်ယူနန်ပြည်နယ်မှာဒီယောဂပိုးကူးစက်ခံရသူရောက်40ကျော်ရှိနေရလို့တရုတ်အစိုးရကကြေညာထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုကြောင့်ဒေါက်တာတေထရော့အက်ဒန်နန်ဂေဘရီဆာဟာမနေ့ကဇန်နဝါရီ28ရက်မှာတရုတ်သမ္မတရှီကျင်းပင်နဲ့ပေကျင်းမှာတွေ့ဆုံခဲ့ပြီးဒီယောဂပိုးပြန့်နှံ့လာမှုနဲ့တားဆီးရေးအစီအစဉ်တွေဆွေးနွေးခဲ့ပါတယ်တရုတ်အာဏာပိုင်ကြီးဒီနေ့မှထုတ်ပြန်တဲ့စာရင်းအရဆိုရင်တရုတ်ပြည်မှာကူးစက်ခံရသူ6000နီးပါးရှိပြီးဒါဟာ2003ကဖြစ်ခဲ့တဲ့ SARS ရောဂါပိုးကူးစက်တဲ့နှုန်းကိုကျော်သွားတာပါတရုတ်မှာဒီရောဂါပိုးကြောင့်သေဆုံးသူဟာဒီနေ့ဇန်နဝါရီ29ရက်မနက်ပိုင်းအထိ132ယောက်ရှိသွားပြီဖြစ်ပါတယ်